ကူးစက်မှုတိတ်ညံတဲ့ဗီဇပြန်ကိုရိုနာဗိုင်းရပ်စ်ပိုးမျိုးစားသစ်တွေကြီးမားတဲ့အန္တရာယ်ကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့သုံးလတစ်ချိန်ချင်းပါတဲ့အရေးပေါ်ကော်မတီအစည်းအဝေးကိုသတ်မှတ်ချိန်ထက်တရင်နှစ်ပတ်စောပြီးချက်တရင်းနေမှာချင်းပါခဲ့ပါတယ်။အရင်တွေ့ခဲ့ရတဲ့ပိုးတဲ့ကူးစက်မှုအတော်များဆန်းတဲ့ဗီဇပြန်မျိုးသစ်တွေကြောင့်ကူးစက်မှုတွေတိုးလာသလိုနိုင်ငံအများပြားမှာတန့်တမှုအသစ်တွေချမှတ်လာတဲ့အတွက်ဒီအတွင်ပြောင်းပိုးသစ်နဲ့ပတ်သက်ပြီးဆွေးနွေးဖို့အရေးပေါ်ကော်မတီအစည်းအဝေးခေါ်ယူရတာဖြစ်ကြောင်းတဘေရှော်ချီကဲတက်ရစ်ကေဘီယက်ဆက်ကပြောပါတယ်။အရေးကြီးဆွေးနွေးရမယ့်ပြဿနာကနှစ်ခုရှိပြီးဒီအတွက်အကြံဉာဏ်ယူဖို့ဖြစ်ကြောင်း COVID-19 နဲ့ပတ်သက်ပြီးတဘေရှော်နိုင်ငံတကာကျန်းမာရေးစီးနင်းစည်းကမ်းဆိုင်ရာအရေးပေါ်ကော်မတီရဲ့၆ချိန်မြောက်အစည်းအဝေးဖွင့်မယ်လို့ပြောကြားခဲ့တာပါ။ပထမအနေနဲ့ SARS-CoV-2 virus အတွက်မကြာသေးခင်ကမှတွေ့လာတဲ့အထင်ကြီးအောင်အမျိုးအစားသစ်နဲ့ပတ်သက်တာဒုတိယချက်ကနိုင်ငံတကာရှိသွားလာရေးအတွက်သုံးဖို့ကာကွယ်ဆေးထိုးတာနဲ့ယောဂဆစ်ဆေးပီစီကြောင်းလက်မှတ်တွေအသုံးပြုလာနိုင်ခြေရှိတာကိုဆွေးနွေးတော့မှာဖြစ်ကြောင်းပြောပါတယ်။ဒီပြဿနာနှစ်ခုစလုံးနဲ့ပတ်သက်ပြီးဘယ်နိုင်ငံဘယ်အဖွဲ့အစည်းအတွက်မှတရားခွဲစဉ်းစားလာမျိုးမဟုတ်ပဲအတူတကောပေါင်းစည်းဆောင်ရွက်ရမယ်လို့လည်းပြောပါတယ်။ကိန်းနိုင်ငံမှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါအတွက်မနစ်ကဇန်နဝါရီလ30မှာကျင်းပတဲ့ဒုတိယကြိမ်မြောက်အရေးပေါ်အစည်းအဝေးမှာတက်ဒရော့စ်က WHO ရဲ့အဆင့်အမြင့်ဆုံးသတိပေးချက်ကိုကြေညာခဲ့တာပါ။ဗြိတိန်မှာစတွေ့တဲ့ကူးစက်များပိုးတဲ့ကအခုကနိုင်ငံပေါင်း50လောက်ကိုပြန့်နှံ့နေပြီဖြစ်တယ်လို့အလားတူတောင်အာဖရိကမှာတွေ့ရတဲ့ပိုးတွေကနိုင်ငံပေါင်း20လောက်ကိုပြန့်နေတာပါတကယ့်အသင်ပြောင်းပိုးတွေကိုတော့ဘရာဇီးနိုင်ငံအမေဇုန်ဒေတာကပြန်လာတယ်ဂျပန်နိုင်ငံသားမှာတွေ့ရတယ်လို့တနင်္လာနေ့မှာပဲဂျပန်အစိုးရကအကြေညာခဲ့ပါတယ်